အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့ကဗလီကျောင်းတစ်ခုမှာဗိုဒူးနေမွတ်စလင်တွေဝတ်ပြုနေစဉ်အတွင်းအင်အားပြည့်တဲ့ဘုံတလုံးပေါက်ကွဲတာကြောင့်ဒါဇင်နဲ့ချီတဲ့ဝတ်ပြုစုတောင်းသူတွေတေဆုံးခဲ့ရတယ်လို့တာလီဘန်အာဏာပိုင်တွေနဲ့ဆေးရုံအတိုင်းဝိုင်းကပြောပါတယ်။အသေးအပြောင်းနဲ့ထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ကာဘူးမြို့ရဲ့ရဲတပ်ဖွဲ့ပြောခွင့်ရသူခါလစ်က VOA ကိုပြောပေမဲ့အသေးစိတ်ကိုတော့မဖြေကြားပါဘူး။ဘုံပေါက်တဲ့နေရာကိုထောင်လန်းရင်းနဲ့စုံစမ်းစစ်ဆေးရေးအဖွဲ့တွေတားရောက်စစ်ဆေးခဲ့တယ်လို့သူကပြောပါတယ်။အသေးခံဘုံကွဲသမားလက်ချက်လို့သတင်းထွက်နေတဲ့ပေါက်ကွဲမှုကြောင့်အနည်းဆုံးလူ20သေဆုံးခဲ့ပြီးအများအပြားလည်းဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။သေဆုံးသွားသူတွေထဲမှာနာမည်ကြီးအာဖဂန်ပညာရှင်တဦးလည်းဖြစ်အစ္စလမ်တရားဟောဆရာတဦးလည်းဖြစ်တဲ့မိုဟာမက်ကာဘူလီလည်းပါဝင်တယ်လို့ဆိုပါတယ်။မျက်မြင်တွေ့သူတွေနဲ့ရဲတပ်ဖွဲ့ကိုကိုးကားပြီးရေးတဲ့ AP သတင်းမှာတော့ကာဘူလီအပါဝင်လူ10ဦးသေဆုံးတယ်လို့ဖော်ပြပါတယ်။တာလီဘန်အာဏာပိုင်တွေကတော့ထိခိုက်သေဆုံးသူအရေအတွက်နဲ့ပတ်သက်လို့လက်တလောပြောဆိုတာမရှိသေးပါဘူး။အီတလီနိုင်ငံသားတွေဦးစီးလို့ဆောင်နေတဲ့ကာဘူးမြို့ကအရေးပေါ်ပရာဟိတဆေးရုံကိုဗလီဘုံးကွဲမှုကနေလူနာ28ဦးရောက်ရှိလာကြောင်းအဲ့ဒီတည်းက2ဦးသေဆုံးပြီးနောက်2ဦးအရေးပေါ်အခန်းမှာကုသနေရကြောင်းသတင်းထုတ်ပြန်ပါတယ်။ဒဏ်ရာရသူတွေထဲမှာ9နှစ်သားအရွယ်အပါအဝင်ကလေး5ဦးပါဝင်တယ်လို့ဆိုပါရယ်ခင်ဗျာ။